Welcome to the Voice of America in Burmese.
Mingalan ya jama khmyar tara shin paung be yan ni kin shin ne nit ni phit nai ja ba se lo su taw mit ta po ta ba le 2022 khu ni July la 18 ye tanin ngun ni nya be view nyama ba season ni go nya 9 na yi ga ni 10 na yi thi Washington DC myo lo ga ni sat tin thau lwin be ni ba bi COVID-19 ရေဘော်အခြေအနေတွေကြောင့် VOA စီစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေတာပါဒီကနေ့ညမှာသတင်းရှင်တို့နားဆင်ကြရမယ့်အစီအစဉ်တွေမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
၄ရက်လောက်ရှိပြီအကူက၄ရက်လောက်ကဝင်မှုမရှိဘူးပြောမှဆိုအရင်ကဆုထားနေတယ်ပဲလွတ်စားနေရပေါ့အောက်ဆီဂျင်မလောက်ဘူးပေါ့ညီမတို့မှနှစ်အိုးပဲရှိရအဖေကတနေုပ်ပေးရဆို
ကိုဗစ်တတိယလိုင်းကြောင့်မြန်မာပြည်သူတွေနေ့တတူကကြုံတွေ့ခံစားနေရတဲ့အခက်အခဲတွေကြောင့်သတင်းပေးပို့ချက်ကိုဥစွာနှာစင်ကြရပါမယ်။သတင်းပတ်စင်စီစဉ်တဲ့အဖြစ်စပိန်နိုင်ငံမှာရောက်နေတဲ့မြန်မာဂီတဖန်တီးရှင်စွတ်စွတ်နဲ့ဆက်သွယ်မင်းမြန်ထားတဲ့မြန်မာအရေးဆွေးနွေးကံဥစီတူအောင်မြင့်ရဲ့သတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုသတင်းတွေကိုကျွန်တော်ဇော်ဝင့်လိုက်နဲ့အတူမမြသင်းအောင်ကတင်ဆက်ပေးပါမယ်ခင်ဗျာ။မြန်မာတနင်္ဂနွေလုံးမှာကိုရက်တာအများပြည်သူယုံပိရဲ့တတ်မှတ်ပြီးမလို့အရင်အပြင်မထွက်ဖို့ကန့်သက်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီမြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလိုင်းဖြစ်ပေါ်နေတာလလလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ယောဂဗိုလ်ကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်အေယံဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့တွေကပြောပါတယ်။အလားတူပဲမကွေးတိုင်းမကွေးမြို့မှာလည်းမနေ့9နာရီနောက်ပိုင်းနေရင်အပြင်မထွက်ကြဖို့နဲ့ဈေးဝယ်လိုသူတွေအနေနဲ့မနေ့9နာရီမတိုင်ခင်ဝယ်ကြဖို့အမိန့်ထုတ်ပြန်ကြောင်းဒေသခံတွေကပြောပါတယ်။ပဲခူးတိုင်းဒေသကြီးအတွင်းကပြည်내ပောက်ခေါမြို့တွေအပါအဝင်မြို့နယ်တချို့မှာလည်းနေ့လယ်12နာရီနောက်ပိုင်းအပြင်မထွက်ကြဖို့အမိန့်ထုတ်ပြန်ထားကြောင်းနဲ့12နာရီနောက်ပိုင်းအပြင်ထွက်လိုသူတွေအနေနဲ့ရက်ွက်အုပ်ချုပ်ရေးမှူးထောက်ခံစာမပါဘဲအပြင်ထွက်ရင်ဒဏ်ရိုက်ခံရမယ်ဆိုတဲ့စာတွေကထားကြောင်းဒေသခံတွေကပြောပါတယ်။ချင်းပြည်နယ်ပလဲဝမြို့မှာတော့ဗန်အတွက်လုံခြုံရေးတာဝန်ကြတဲ့ရဲတပ်ဖွဲ့ဝင်2ဦးအပါအဝင်စခန်းအတွင်းကရဲတပ်ဖွဲ့ဝင်4ဦးမှာကိုဗစ်ကူးစက်နေတာတွေ့ရတယ်လို့ဆိုပါတယ်။ရှစ်သတင်းပတ်အတွင်းစတင်မှုရှိတဲ့အိုလံပစ်အားကစားပွဲတော်မှာဝင်ရောက်ရှင်ပြိုင်ပွဲရောက်နေတဲ့တောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာကိုဗစ် -19 ကူးစက်နေတာကိုတွေ့ရကြောင်းတောင်အာဖရိကဆိုရတာဝန်ရှိသူတွေကပြောပါတယ်။တောင်အာဖရိကအသင်းနဲ့အင်ရှင်ဂျပန်အသင်းတို့လာမယ့်ကြာသပတေးနေ့မှာရှင်ပြိုင်ကစားဖို့ရှိနေတဲ့အချိန်မှာပဲတောင်အာဖရိကဘောလုံးအသင်းကကစားသမား3ဦးမှာအခုလိုကိုဗစ်ကူးစက်နေတာကိုစမ်းသပ်တွေ့ရှိခဲ့တာပါ။အင်ရှင်ဂျပန်အပါအဝင်ကမ္ဘာနိုင်ငံအတော်များများမှာဒယ်လ်တာမျိုးကွဲကြောင့် COVID-19 ကူးစက်မှုတွေအရှိန်မြင့်ပြီးတကြောပြန်ဖြစ်ပေါ်နေတဲ့အပြင်ကစားသမားတွေကြားမှာပါအခုလိုယောဂဗိုလ်ကူးစက်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတာကြောင့်အိုလံပစ်ပွဲမကျင်းပဖို့ဂျပန်နိုင်ငံသားအများစုကလိုလားနေပေမဲ့တိုကျိုအိုလံပစ်ကျင်းပရေးကော်မတီကတော့ပြိုင်ပွဲကိုဘေးကင်းလုံခြုံစွာကျင်းပသွားနိုင်မယ်လို့ပြောပါတယ်အိုလံပစ်ကျင်းပရေးအဖွဲ့မှပါဝင်တဲ့နိုင်ငံသားတယောက်မှာကိုဗစ်ကူးစက်နေတာပြီးခဲ့တဲ့တောက်ကြနေ့ကစမ်းသပ်တွေ့ရှိခဲ့ကြောင်း2020တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကဇူလိုင်လ18ရက်စနေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ
်။どういう場合にあっても安心していけるんだっていうふうに思ってもらわなければいけませんので。
ဘလို့အခြေအနေမျိုးပဲကြုံတွေ့နေရပါစေ။အားကစားပွဲတွေဟာဘေးကင်းလုံခြုံမှုရှိတယ်ဆိုတာလူထုကိုနားလည်သဘောပေါက်စေချင်ပါတယ်။ဒါကြောင့်ကျမတို့အစွမ်းကုန်စ조사လုပ်ဆောင်နေတဲ့တစ်ချိန်တည်းမှာပဲရရှိလာတဲ့သတင်းအချက်အလက်တွေကိုလည်းမျှဝေပေးသွားမှာဖြစ်တယ်လို့တင့်လျော်တဲ့တုံ့ပြန်ဆောင်ရွက်မှုတွေကိုလုပ်သွားပါမယ်လို့တိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆေအီကိုဟာရှီမိုတိုကပြောသွားတာပါ။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးဖြစ်ပေါ်နေတာကြောင့်တိုကျိုအိုလံပစ်ပွဲတော်ကိုတစ်နှစ်ရပ်ရွှေ့ဆိုင်းခဲ့ရပြီးဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံတဝန်း COVID-19 တတိယလိုင်းအရှိန်မြင့်ဖြစ်ပေါ်နေတာကြောင့်ရောဂါပိုးကူးစက်သူတွေစစ်ကူတာခွင့်ရရေးလိုအပ်တဲ့အောက်ဆီဂျင်ရရှိရေးတို့အတွက်နေ့စဉ်လုံးပန်းနေကြရပေမဲ့တစ်ဖက်မှာစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဘုံခွဲမှုတွေကတော့ဆက်ရှိနေသေးပါဆန္ဒပြပွဲတွေနေ့စဉ်ပြုလုပ်နေတဲ့စကိုင်းတိုင်းမုံရွာမြို့ကပင်မတပိတ်စစ်ကြောင်းနဲ့မုံရွာအမြင့်လန်းတပိတ်စစ်ကြောင်းတို့ပူးပေါင်းပြီးစစ်အာဏာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်ကိုဗစ်တံကိုအလူလဲခံနေရတဲ့ကလေးမျိုးမှာလည်းဒီကနေ့ဒေသခံပြည်သူ100ကျော်ကဆီယနာရှင်စန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မန္တလေးမျိုးကတန်ခါတပိတ်စစ်ကြောင်းဟာလည်းရက်ပေါင်း160မြောက်နေ့အဖြစ်ဒီကနေ့ချီတက်ဆန္ဒပြခဲ့ကြပြီးပ ပြည်သူပြည်သားတွေဆင်းရဲဒုက္ခအပေါင်းကအမြန်လွတ်မြောက်စေဖို့ပြည့်ရုပ်မြတ်တာပို့ခဲ့ကြသလိုမန္တလေးမြို့မှာပဲရှမ်းနေတပိတ်စစ်ကြောင်းဟာအာဏာရှင်ဆန့်ကျင်ရေးဒီကနေ့ဇူလိုင်လ18ရက်နေ့မှာခြေတက်ဆန္ဒပြခဲ့ကြပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်စိတ်ခွန်ကျေးရွာသား၄ဦးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကပြစ်ခတ်တပ်ဖြတ်လိုက်ပြီးအလောင်းတွေကိုလည်းယူသွားတယ်လို့ဒေသခံတွေကပြောပါတယ်။ဇူလိုင်လ18ရက်စနေနေ့ညကကင်းဆောင်နေတဲ့ရွာသားတွေနဲ့စစ်ကားနဲ့ထိတိုက်တွေ့ရကရွာသားတွေအဲ့ဒီလိုပြစ်ခတ်တပ်ဖြတ်ခံလိုက်ရတာလို့ဆိုပါတယ်။ချင်းပြည်နယ်မတူပီမြို့နယ်အတွင်းကစစ်ကောင်စီခံထားတဲ့အုပ်ချုပ်ရေးမှုအိမ်ဒီကနေ့မနက်၄နာရီဝန်းကျင်ကပုံပေါက်ကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့အိမ်မှာလူနေခြင်းမရှိဘူးလို့သိရပါတယ်။မန္တလေးတိုင်းမိုးကုတ်မြို့မှာတော့စစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုဦးစန်းလွင်ရဲ့အိမ်ရှိမှာဇူလိုင်လ18ရက်နေ့ည10နာရီလောက်ကပုံကွဲမှုဖြစ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံမှာ COVID-19 တတိယလိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနက်ကင်ထားသူတွေတနက်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အားဖြင့်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလူအသက်ကိုကယ်တင်ဖို့အတွက်အားလုံးညီညွတ်ကြပါမြန်မာပြည်သူတွေဟာကုသမှုဆေးဝါးနဲ့အစားအစာတွေလိုအပ်နေပါတယ်ဆရာဝန်တွေအားလုံးထွက်လာကြပြီးအသက်တွေကိုကယ်တင်ပေးကြပါလို့ကာဒီနယ်ချားစ်ဘိုကပြောပါတယ်မြန်မာနိုင်ငံဟာကိုဗစ်ပြိပခါနဲ့တိုင်းပြည်စည်းဝါးပြိုကျမှုစတဲ့စင်ခုံမှုကြီးသုံးခုနဲ့ရင်ဆိုင်နေရတယ်လို့လည်းကာဒီနယ်ချားစ်ဘိုကပြောပါတယ်
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပေးပါမယ်ရှင်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဗန်နိုင်းဝန်ကြီးရီရှိဆူနက်တို့ကိုဗစ် -19 ကူးစက်ခံရသူနဲ့ထိတွေ့မှုရှိခဲ့ကြောင်းဗြိတိန်အမျိုးသားကျန်းမာရေးဝန်ဆောင်မှုဌာနကဆက်သွယ်အသိပေးခဲ့ပါတယ်ဗြိတိန်ဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့သူတို့နှစ်ဦးစလုံးနေ့စဉ်ကိုဗစ်စစ်ဆေးတာကိုခံယူပြီးဝန်ကြီးချုပ်ရုံးကနေအလုပ်ဆက်လုပ်သွားမှာဖြစ်ကြောင်းသူတို့တွေရုံးရဲ့ပြင်ပကိုတွားရောက်မှာမဟုတ်ပဲတိကျခွဲနေထိုင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်ဗြိတိန်နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးကိစ္စတွေကိုတုံ့ပြန်ရမှာဥဆောင်နေတဲ့ဗြိတိန်ကျန်းမာရေးဝန်ကြီးဆာဂျစ်ဂျဗစ်ကိုဗစ်ကူးစက်ခံရတယ်လို့စနေနေ့ကကြေညာအပြီးဗြိတိန်ဝန်ကြီးချုပ်ရုံးကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါကိုဗစ် -19 ကူးစက်မှုတွေအမေရိကန်နိုင်ငံနဲ့တကမ္ဘာလုံးမှာလည်းမြင့်တက်နေပါတယ်ဒေတာတချို့မှာနှာခေါင်းစည်းပြန်ပြီးတော့တက်ဖို့အမိန့်တွေထုတ်ပြန်ခဲ့တာမှာအမေရိကန်နိုင်ငံ Los Angeles County ကထုတ်ပြန်ခဲ့တဲ့အမိန့်ကစနေနေ့ကစတင်ပြီးတော့အာဏာသက်ရောက်ပါတယ်ဒါပေမဲ့ Los Angeles County ရဲ့ရဲချုပ်ကတော့ American ကူးစက်ရောဂါထိန်းချုပ်ရေးဌာန CDC ကထုတ်ပြန်ထားတဲ့ကာကွယ်ဆေးထိုးပြီးသူတွေနှာခေါင်းစည်းတက်เสียမလို့ဘူးဆိုရဲညွှန်ကြားခြင်းနဲ့ဒီအမိန့်ကွာဟနေတာကြောင့်အမိန့်ကိုစီးကျက်သွားမှာမဟုတ်ဘူးလို့ပြောပါတယ်Johns Hopkins တက္ကသိုလ်ရဲ့ဒီကနေ့တလင်းဦးနေနေထုတ်ပြန်ချက်အရ COVID-19 ကြောင့်တက္ကသိုလ်လုံးမှာသေဆုံးသူဟာ၄သန်းကျော်ရှိပြီးယောဂကူးစက်ခံထားရသူသန်း190ကျော်ရှိတယ်လို့အတည်ပြုထားပါတယ်ရှင်ထိုင်းနိုင်ငံမှာဒီကနေ့တလင်းဦးနေနေဘန်ကောက်မြို့ပေါ်မှာစစ်ရုံးဆန္ဒပြသူတွေကိုထိုင်းရဲတွေကမိသက်ပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်ဒီမိုကရေစီရေလှုပ်ရှားမှုတစ်နှစ်ပြည့်အထိမ်းအမှတ်နဲ့ဝန်ကြီးချုပ်ပရယုတ်ချန်တို့ချနှုတ်ထွက်ပေးဖို့တောင်းဆိုဆန္ဒပြသူတွေကကိုဗစ် -19 ရောဂါကာကွယ်ဟန့်တားရေးလူစုလူဝေးမလုံရတာမြင့်ချက်တွေကိုချိုးဖောက်ပြီးတော့ဆန္ဒပြပွဲတွေကိုကျင်းပခဲ့ပါတယ်လောလောဆယ်ထိုင်းနိုင်ငံဟာကိုဗစ် -19 ရောဂါတကြောပြန်ကူးစက်မှုတွေကိုအဆိုးဆုံးရင်ဆိုင်နေရပါတယ်ကူးစက်သူတွေတိုးလာသလိုဆေးရုံတွေမှာလည်းမနိုင်မနှင်းကုသပေးနေရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်တနင်္ဂနွေနေ့ဘန်ကောက်မှာဆန္ဒပြသူတွေကတော့လူ9ယောက်ထဲမှာစုဝေးရဆိုတဲ့အမိန့်ကိုအာခံပြီးဒီမိုကရေစီအထိမ်းအမှတ်ကြောက်တိုင်ကြီးနာကနေအစိုးရအိမ်တော်အထိချီတက်ခဲ့ပြီးတော့ဝန်ကြီးချုပ်ပရယုတ်ချန်တို့ချချက်ချင်းချွင်းချက်မရှိနှုတ်ထွက်ပေးပါCOVID-19 ကာကွယ်ဆေးအသုံးစရိတ်နဲ့ထိုင်းတော်ဝင်မိသားစုတွေအတွက်အသုံးစရိတ်လျှော့ချပါကာကွယ်ဆေးထိုးအစီအစဉ်တွေလုပ်ဆောင်ပေးပါဆိုပြီးတော့ဆန္ဒပြသူတွေကတောင်းဆိုအော်ဟစ်ခဲ့ကြပါတယ်ယောဂါကြောင့်အသေးအပြောက်များလာတဲ့အတွက်အစိုးရရဲ့ကာကွယ်ဆေးထိုးအစီအစဉ်တွေနှောင့်နှေးနေပြီးဝန်ကြီးချုပ်ပရယုတ်ချန်တို့ချအစိုးရအပေါ်ဖက်ပေါင်းစုံကဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ထိုင်းနိုင်ငံတဝန်းလုပ်ငန်းတွေအပေါ်ကန့်သတ်ပိတ်ပင်မှုတွေတိုးပြီးတော့ချမှတ်ထားတာကြောင့်လဲထိုင်းစီးပွားရေးအထိနာနေရပါတယ်ရှင် နောက်ဥရောပမှာရေကြီးရေရှမ်းမှုတွေကြောင့်ဒီကနေ့တနင်္ဂနွေနေ့ထိသေဆုံးသူဟာအနည်းဆုံး180ရှိပြီဖြစ်ပါတယ်။ရေလွှမ်းမှုမှုတန်းကိုအဆိုးဆုံးခံရတဲ့ဂျာမနီအဝေလာဒေသ Rhineland Palatinate မှာသေဆုံးသူဟာ130ကျော်ရှိပြီးတော့သေဆုံးသူဥယျာဉ်ဒီထက်ပိုပြီးတော့တိုးလာနိုင်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကဲ့ရဲ့ North Rhine-Westphalia ဒေသမှာလည်းရေလွှမ်းမှုမှုကြောင့်ကယ်ဆယ်ရေးအဖွဲ့ဝင်၄ဦးအပါအဝင်သေဆုံးသူအနည်းဆုံး45ဦးနဲ့ဘယ်လ်ဂျီယံနိုင်ငံမှာတော့သေဆုံးသူအနည်းဆုံး28ဦးရှိပါတယ်။ရေဘေးဒဏ်ခံခဲ့ရပြီးတော့ဒေသရင်းရေရှည်ပြန်လည်ထူထောင်ရေးတွေအတွက်လိုအပ်နေတဲ့အဝေလာဒေသအနီးကရှော့ခရိုင်ကိုဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ကိုတိုင်ဒီကနေ့နောက်ပိုင်းမှာတွားရောက်ဖို့စီစဉ်ထားပါတယ်။မိုးသည်ထန်ပြီးတော့ရေလွှမ်းမှုမှုတန်ကိုဂျာမနီ၊ဘယ်လ်ဂျီယံနဲ့နယ်သာလန်နိုင်ငံတွေအကြီးအကျယ်ခံခဲ့ရပါတယ်။ဂျာမနီနဲ့ချက်နယ်ဆက်ဒေသအပြင်ဂျာမနီတောင်ပိုင်းဩစတြီးယားနယ်စပ်တစ်ဝိုက်မှာလည်းရေလွှမ်းမှုမှုနဲ့အကြုံခဲ့ရပါတယ်။ကမ္ဘာကြီးပူနွေးလာတာနဲ့ဥတုရသီပြောင်းလဲမှုတွေဆက်ဆက်ဖြစ်ပေါ်လာရတာဖြစ်ပြီးဒီလိုဥတုရသီဖောက်ပြန်ပြောင်းလဲမှုကိုတိုက်ဖြတ်ကြဖို့အရေးပေါ်လှုပ်ဆောင်မှုတွေလိုအပ်နေပြီဖြစ်တယ်လို့လည်းရာသီဥတုဆိုင်ရာသိပ္ပံပညာရှင်တွေကပြောပါတယ်ရှင်။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာမုတ်တုံမိုးရွာသွန်းပြီးတော့ရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့တာကြောင့်အနည်းဆုံး18ဦးသေဆုံးပြီး2ဦးဒဏ်ရာရခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းကစီးရင်သားရက်ွက်တစ်ခုအတွင်းမှာမြေပြိုကျခဲ့တာကြောင့်အင်ဂျီအတော်များများပျက်စီးခဲ့ပါတယ်။နောက်ထပ်တီးခြားတောင်ကြီးနေရာတစ်ခုမှာလည်းတဲအိမ်တွေတစ်လုံးပေါ်တစ်လုံးဆင့်ပြီးတော့ပြိုကျခဲ့တာကြောင့်အနည်းဆုံးလူ3ဦးသေဆုံးပြီးပြိုကျတဲ့အပြည့်အစည်းပုံတွေအောက်မှာပိတ်မိနေသူအနည်းဆုံး15ဦးလောက်ကိုကယ်ဆယ်ရေးအဖွဲ့တွေကရှာဖွေကယ်ဆယ်နေပါတယ်။မုတ်တုံမိုးကြောင့်မွန်ဘိုင်းမြို့နေရာအတော်များများရေလွှမ်းမှုမှုနဲ့ကြုံနေရပါတယ်။ယထာလဲနဲ့ရေကြောနေတာကြောင့်လည်းယထာပြေးဆွဲမှုတွေကိုရပ်ဆိုင်းထားရပါတယ်။အိန္ဒိယမှာနှစ်စဉ်ဇွန်လကနေစက်တင်ဘာလအထိမုတ်တုံရာသီမိုးဒဏ်ကြောင့်မြေပြူပြီးတော့အဆောက်အဦတွေပျက်စီးပြိုကျတဲ့ဖြစ်ရပ်တွေကြုံတွေ့ရလေရှိပါတယ်ရှင်။တို့ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နှင်နိုင်ပါပြီရှင
်မြန်မာနိုင်ငံတစ်ပါးကိုဗစ် -19 ရောဂါကူးစက်မှုတွေမြင့်တက်နေပြီးရန်ကုန်မြို့မှာလည်းမြို့ခံအတော်များများဟာဆေးဝါးကုသမှုရရှိဖို့နဲ့အောက်ဆီဂျင်ရရှိဖို့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်လူတွေကိုအပြင်မထွက်ဘဲနေကြဖို့ stay at home တတ်မှတ်လိုက်တဲ့အတွက်အခြေအနေတွေကပိုပြီးတော့ရှုပ်ထွေးခက်ခဲလာနေတယ်လို့လည်းဒေသခံတွေကပြောပါတယ်ရန်ကုန်ကနောက်ဆုံးအခြေအနေတွေကိုတော့ကျွန်တော်ရန်တိုင်းကတင်ပြပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်နိုင်ငံတော်မှာ COVID-19 ရောဂါကူးစက်မှုတွေနေ့စဉ်လိုလိုထောင်နဲ့ချီရှိနေတာကြောင့် virus ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့ရန်ကုန်မြို့ကမြို့နယ်တချို့အပါအဝင်မြို့နယ်85မြို့နယ်မှာမနေ့တောက်ကြနေ့ကစပြီးတော့အသွာအလာကန့်သတ်မှုအသစ်တွေကိုချမှတ်လိုက်ပါတယ်။စနေနေ့ကစပြီးတော့တနင်္ဂနွေလုံး9ရက်တာအများပြည်သူရုံးပိတ်ရတ်တ်မှတ်ပြီးတော့မလို့အပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ထားပါတယ်။ရန်ကုန်မြို့ကကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့အမည်မဖော်တဲ့ဆရာဝန်တဦးပြောတာကတော့
ကူးစက်မှုအခြေအနေရတော့တတော်ဆိုးတယ်လို့ပြောရမယ်။အဖြစ်လို့လေဆိုတော့ဒီနေတိုင်းဒါထုတ်နေတဲ့တရေကနေထုတ်နေတဲ့ဥစ္စာတွေဒါက coverage လုံးဝမမီတကယ်အပြင်မှာဖြစ်တဲ့ရန်ကုန်အခြေအနေရဲ့ကျွန်တော်ထင်တယ်ဗျ7ပုံပုံရင်တပုံလောက်ပဲရှိနိုင်တယ်လို့ထင်တယ်။ဘာလို့လဲဆိုတော့လေစည်းဆိုင်တွေလည်းမြင်နေရတဲ့အနေအထားတွေမှာဆိုလို့ရှိရင်ဒါတော်တော်ကြောက်ဖို့ကောင်းလောက်အောင်လို့ဦးဆက်နေရလို့ပြောလို့ရတယ်
။ဒါပြင်ဆေးရုံတွေကိုဗစ်ကုသရေးစခန်းတွေမှာလည်းလူနာတွေနဲ့ပြည့်နေပြီးတော့ကုသမှုအပိုင်းမှာလည်းဆေးဝါးပစ္စည်းအခက်အခဲတွေဆရာဝန်အခက်အခဲတွေရင်ဆိုင်နေရတယ်လို့နောက်ထပ်အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်။
ကိုယ်ရဲ့အခြေအနေကတော့ခံပြင်းစရာကြီးပေါ့နော်။အခုဈေးရုံတွေမှာလည်းမင်းများဆိုတခုတက်လာလေးမြောက်ကလာမှာပေးမဝင်ဘူး။တနေ့နဲ့ထောက်ထားတာတို့ပါတို့နဲ့နောက်တကယ်အခုအဲ့ဒီကိုရောက်နေတဲ့လူတွေပြောကြချက်အရာလည်းတို့မိတ်ဆွေတွေရဲ့အဖေမိတွေရောက်နေကြတာကိုဈေးရုံတွေမှာဆိုလို့ရှိရင်လည်းလူကမလောက်ဘူး။အဲ့ဒီအခန့်သခန့်ထဲမှာလေးယောက်ထပ်ထားတယ်ပြီးရင် nest နဲ့ပဲပြစ်ထားတယ်။အဲ့ဒီမှာ nan cdm ဆရာဝန်များဒီလိုပဲ description တွေပဲပေးပြီးတော့ဒီလိုဝေလုံးဝဝင်မကြည့်လို့လည်းအဲ့လိုလည်းကြားမိတယ်။နောက်တကယ်ချင်းတယောက်ရဲ့ဟိုဟာတော့အင်အားဆန္ဒမှာရောက်နေတာဆိုတော့အာသူတို့ဆိုတဲ့တကယ်ဟိုအကုန်လုံးဝယ်ပို့ပေးရတာပေါ့နော်အောက်ဆီဂျင်အားဆာမရှိဘူးပေါ့နော်အဲ့ဒီအဲ့လိုမျိုးနဲ့ဟိုတော်တော်ရို့တော့စိတ်ဆင်းရဲဖို့တော့ကောင်းတဲ့အခြေအနေရတယ်အကုန်လုံးနေ့တိုင်းအဲ့ဒီတကယ်ချင်းဆိုလို့ရှိရင်ထိုးစေးတောက်စေးအကုန်လုံးနောက်ရုပ်သွားဆုံးဟို MI တောင်းကြတဲ့လူတွေစားဖို့တောက်ဖို့တော့မားတယ်လို့လည်းပြောတယ်
ဒီလိုအခက်အခဲတွေကြောင့်လူတွေဟာပြင်ပကဆေးကန်းတွေမှာကုသမှုတွေကိုလုပ်နေရပြီးပြင်ပဆေးရုံဆေးကန်းတွေနဲ့အောက်ဆီဂျင်ရောင်းတဲ့ဆိုင်တွေမှာလူအများပြားတန်းစီဆောင်ဆိုင်နေကြတာကိုလည်းတွေ့နေရပါတယ်။ အောက်ဆီဂျင်အိုးရဖို့အတွက်တန်းစီနေရတဲ့မနော်ဦးသားကတော
့၄-၅ရက်လောက်ရှိပြီ။အကူက၄ရက်လောက်ဝင်မှုမရှိဘူး။ပြောမှဆိုအရင်ကဆုထားရနေပဲလွတ်စားနေရပေါ့။အောက်ဆီဂျင်မလောက်ဘူးပေါ့။ညီမတို့မှနှစ်အိုးပဲရှိရအဖေကတနေုပ်ပေးရဆို
အောက်ဆီဂျင်ဖြည့်ပေးတဲ့နေရာတွေမှာဆိုရင်လည်းအောက်ဆီဂျင်ဖြည့်ဖို့တန်းစီတာတွေကြောင့်ရင်ရောပိတ်ဆို့မှုတွေလည်းဖြစ်နေတာတွေရှိနေပါတယ်။အကျိုးဆိုရင်အခြေအနေဆိုးတာကြောင့်အောက်ဆီဂျင်ဖြည့်တဲ့နေရာမှာအရေးပေါ်အခွင့်အရေးထောင်ပြီးတော့အောက်ဆီဂျင်ရှူရတာလည်းရှိနေပါတယ်။ရန်ကုန်မြို့ကမတ်ဝီဝီဟန်က
အဲ့လိုမျိုးအဆင်မပြေတော့တမျိုးပေါ့နော်။အဲ့လိုမျိုးလွတ်တယ်ရယ်လည်းမဟုတ်ဘူး။သူကအောက်ဆီဂျင်ပြန်ရှာပြီးတော့ရှူပေါ့နော်သူတို့80။ဟာသူကနေ့တိုင်းစေကန်ပြန်
ရန်ကုန်မှာတော့မြို့နယ်20ကိုတောက်ကြာနေကဆောက်ပြီးတော့လူတွေကိုအပြင်မထွက်ဖို့ stay at home တက်မှတ်လိုက်တာကြောင့်လူတွေနဲ့ရင်အသွားလာတွေညောနေသွားတာတွေရှိတယ်လို့မြို့ကဆရာဝန်ကပြောပါတယ်
။မနေ့ကညနေ6:00နာရီတခေါက်ထွက်လိုက်တာအဲ့ချိန်မှာလုံးဝရှင်းနေမျိုးအရမ်းတွေးပြက်စရာကြီး။အောက်ဆီဂျင်ဆင်းနေရမှာနဲ့အဲ့လိုပေါ့အောက်ဆီဂျင်ဖြည့်ပြီးတဲ့နေရာတွေမှာပဲပြုတ်ပြီးတော့ကျန်းတဲ့နေရာကြီးကြတော့အဲ့လိုတရေ6နေလို့ပဲပေါ့နော်။
တဖက်မှာလည်းယောဂါကူးစက်မှုတွေမြင့်တက်နေတာကလူတွေအသွားအလာရော့ကျသွားတဲ့အကြောင်းတစ်ခုဖြစ်တယ်လို့လည်းနောက်ဆရာဝန်ကပြောပါတယ်
။ကားအနေနဲ့ကတော့သွားနေတဲ့အနေအထားတော့ရှိတယ်။ဒါပေမဲ့ရခင်တဲ့ဆာလို့ရှိရင်တော့ဟိုရော့သွားတာပေါ့ဗျာ။ဥပမာဆိုကြပါမျိုး၃ပုံတစ်ပုံ၃ပုံနှစ်ပုံလောက်ရော့သွားရင်ပြောရမှာပေါ့။အဲ့လိုတော့ရှိတယ်။အဒီသူတို့ရဲ့ဟိုအမင်းကြောင့်တော့မဟုတ်ဘူး။လူတွေကကိုယ့်အိမ်မာတွေကခံနေရတဲ့အတွက်ကြောင့်မလို့ဖြစ်သွားတာ။
တနေ့နေ့ကတရားဝင်ထုတ်ပြန်တဲ့စီးရင်ရတော့တနေ့ထဲမှာယောဂါကူးဆက်သူ9,498ယောက်နဲ့တည်ဆုံးသူ233ဦးရှိခဲ့ပါတယ်။ဒါကြောင့်အခုဆိုရင်စုစုပေါင်းကူးဆက်သူ23,400ကျော်နဲ့တည်ဆုံးသူ4,900ကျော်သွားပါပြီ။ဒါပေမဲ့လည်းတကယ့်လက်တွေ့အပြင်မှာတော့ကူးဆက်သူနဲ့တည်ဆုံးသူဦးရေဟာဂျမအီတာဝန်ရှိသူတွေတရားဝင်ထုတ်ပြန်တာထက်ပိုများတယ်လို့ခန့်မှန်းထားကြပါတယ်ခင်ဗျာ။ကျွန်တော်ရန်နေပါ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
ပစင်ကန္နာတွေကိုတက်ဆက်ပြီးပါမယ်။အရင်ဆုံးတော့မြမအီဆွေးနွေးကံကိုကြည့်အောင်ပါ။မြမနိုင်ငံကဂီတဖန်တီးနေကြသူတွေအနေနဲ့ကိုလုတ်ချင်တာကိုဆက်လုပ်သွားနိုင်ဖို့ရည်ကြည်တယ်လို့ Electronic ဂီတဖန်တီးသူစုစုကပြောပါတယ်။ဆက်နာသိမှုကြောင့်မလို့ကိုယ့်ရဲ့ဖန်တီးနိုင်စွမ်းကိုအထိခိုက်မခံသင့်ဘူးလို့လည်းပြောပါတယ်။ဘာစီလိုနားမြို့မှာရောက်နေတဲ့ဂီတဖန်တီးသူစုစုကိုမဆိမမော်ဆက်သွယ်မြင်းမြန်ထားပါတယ်။မြမအီဆွေးနွေးကံမှာနားဆင်နိုင်ပါတယ်။
မင်္ဂလာပါဆွဆွရှင်အဒီဂျေဆွဆွကတော့မြန်မာနိုင်ငံကဒီနေ့ပဲကြော်ကြားတဲ့ဒီဂျေတယောက်ဖြစ်ပါတယ်ဒီမြန်မာနိုင်ငံမှာဒီစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်ဒါတော့လက်မခံနိုင်လို့လမ်းပေါ်ထွက်ပြီးတော့ဆန္ဒပြတဲ့ထဲကအာလူငယ်ဂီတသမားတယောက်လည်းဖြစ်ပါတယ်ဆိုတော့အခုလောလောဆယ်တော့ဆွဆွကဘာစီလိုနာမြို့မှာစပိန်နိုင်ငံဘာစီလိုနာမြို့မှာရောက်နေပါတယ်so မကြခင်တော့ကလည်းဒီဘာစီလိုနာကဒီရှေးဟောင်းပေါ့နော်အထင်ကြီးကနာမည်ကြီးနေရာတစ်ခုမှာမြန်မာနိုင်ငံအတွက်ကိုဒီဆန္ဒပြပွဲတစ်ခုလုပ်ခဲ့ပါတယ်ဆိုတော့အရင်ဆုံးအဲ့ဒီဆန္ဒပြပွဲအကြောင်းပြောပြပါလားရှင
်ဟုတ်ကဲ့ဗျမင်္ဂလာပါကျွန်တော်ကဒီဆန္ဒပြဆိုရင်ပေးမှာပြရလဲဆိုရင် Arc de Triomphe Barcelona မှာပြရတယ် so Arc de Triomphe ဆိုရင် Barcelona ရဲ့ City Center Iconic Building ပေါ့ကျွန်တော်အဲ့မှာလဲit's very populated but လူလည်းအများကြီးရှိရဲ so I was like this should be the perfect spot အမဘာဘလိုစဉ်းစားပြထားလဲဆိုရင် Ano nengay ma February 1st net until February until now what happened the whole story in 10 poster box
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကနေပြီးတော့ဒီနေ့အထိဘာတွေဖြစ်နေသလဲဆိုတာကိုပိုစတာစင်ကူးလုပ်ပြီးတော့ဆန္ဒပြပါတယ်မြန်မာနိုင်ငံအတွက်ရံမုံငွေရှာတဲ့ပုံတွေတည်ဆုံးသွားတဲ့တရေကောင်းတွေရဲ့ဓာတ်ပုံတွေပါတဲ့ပိုစတာတွေနဲ့ဆန္ဒပြခဲ့တာပါနိုင်ငံတကာက generation z မျိုးဆက်တွေနဲ့ချိတ်ဆက်ပြီးတော့မြန်မာနိုင်ငံအကြောင်းသိအောင်လို့လူမှုကွန်ရက်တွေပေါ်ကနေပြီးတော့လှုပ်ရှားတဲ့လှုပ်ရှားမှုတစ်ခုဖြစ်လာအောင်ကျွန်တော်စပိန်မှာကြိုးစားနေပါတယ်ဥရောပမှာ covid နဲ့ပတ်သက်တဲ့သတင်းတွေလွှမ်းမိုးနေပြီးတော့မြန်မာနိုင်ငံအတွက်သတင်းလုံလုံလောက်လောက်မရှိတဲ့အတွက်လူတွေပိုသိအောင်လို့လုပ်မယ်စဉ်းစားထားပါတယ
် news and communication about our country because they're talking a lot about covid and many things like this and but မှာနိုင်ငံကြောင်းသိမရှိလို့ကျွန်တော်အဲ့လိုစဉ်းစားထားပါဗော yeah
So 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 ဒီမြန်မာနိုင်ငံမှာဒီအာနာသိန်းနဲ့ February 1ရက်တုန်းကတော့မြန်မာနိုင်ငံမှာရှိနေတယ်ပေါ့လေအဲ့ဒီအချိန်မှာတော့ဆိုတော့ဒီ February 1ရက်အာနာသိန်းနဲ့ဟိုမတိုင်ခင်နဲ့အဲ့ဒီအာနာသိန်းပြီးတဲ့နောက်မှာလူငယ်တယောက်အတွက်ပေါ့နော်ဘယ်လိုမျိုးအပြောင်းလဲတွေဖြစ်သွားရဲဆိုတာရောပြောပြပါလားရှင
် So it was very shocking for me it was very shocking because ခုကကျွန်တော်မှတ်နေရကျွန်တော်ခုက3နိုင်မနန်းတော့စာနိုးရဲ့ဒါပြင်ကျွန်တော်တင်ငင်ရှင်းတေရောphone set la and he was like you know pay pan pan la ba elo pyo tha da pyin you know to to shock phi ba ba
phi ni la
not my father but my friend's father so da pyin he said
ကျွန်တော်တကယ်ချင်းကသူ့အဖေကိုဖမ်းသွားတယ်လို့ပြောပါတယ်သူကပဲစစ်တပ်အာဏာသိမ်းလိုက်ပြီလို့ပြောပြပါတယ်ကျွန်တော်လည်းတော်တော်စိုးရင်သွားပါတယ်အထူးဖြစ်ကိုမိသားစုတက်ပါကျွန်တော်ဘာလို့ရမယ်မှန်လည်းမသိပါဘူးနောက်ပိုင်းတော့ကျွန်တော်မိသားစုဝင်တချို့လည်းထွက်ပြေးရတယ်ပုန်နေရတယ်အဖမ်းခံရသူလည်းရှိပါတယ်ပြီးခဲ့တဲ့နှစ်ပတ်လောက်ကမှတည်တာဆိုလို့ရှိရင်တယောက်ကတည်တံအပြစ်ပေးခံရနိုင်တဲ့အခြေအနေရင်ဆိုင်နေရပါတယ်ပထမဆုံးကျွန်တော်တုံ့ပြန်မှုကတော့မိသားစုဝင်ဖမ်းခံရတော့ကျွန်တော်မလုပ်ရမလဲပေါ့မိသားစုကပထမရေးကြည့်ရလေ
just 2 weeks ago ဆိုရင် death penalty နဲ့ waiting တောင်းလည်းရှိနေပေါ့အဲဆိုရင် editing ကျွန်တော်လည်းဒီမှာ first reaction ဆိုရင်ကျွန်တော်မိသားစုကိုဖမ်းမိသွားလို့ကျွန်တော်အဲ့ဒါဘယ်လိုlo be on level so that was my first reaction because family first and after when I see that everyone was in the same situation so you know let a bien twet that that bien aro media po tapong yai be and things like that meant some but mostly non violent action squad
no bai chnaw lu myo chi ni ne lu do mya mya chong ni ya le so ra le ti yo chnaw lan maw twet pi lo sana pya de media ri twet sana pya pwe dat pon ni yai phit de အကြမ်းမဖက်တဲ့နီးမျိုးစုံနဲ့ဆန္ဒပြခဲ့ပါတယ်။ကျွန်တော်ကအကြမ်းမဖက်လှူရှားမှုကိုယုံကြည်ရသူတယောက်ပါ။အဲအကြောင်းပြစ်တိုင်းထောင်အယုတ်လေးတွေနဲ့ဆန္ဒပြမှုတွေလုပ်ခဲ့ပါတယ်။
Making protests with these like thing is here me many of my friends are very angry but they I understand their anger but
ကျွန်တော်တကယ်ချင်းအကြောင်းများကတော့တိတ်ကိုဒေါသထွက်ကြပါတယ်။ကျွန်တော်ကတော့ရန်ကိုရန်နဲ့တုံ့ပြန်တာကိုမလိုလားပါဘူး။တော်တော်များများကျွန်တော်နဲ့အမြင်မတူပါဘူး။ကိုယ်ဆန္ဒကိုထုတ်ဖော်နိုင်ဖို့တောင်းဆိုနေကြချိန်မှာဒီလိုအမြင်မတူတာတွေရှိတာသဘောကကြပါတယ်ကျွန်တော်ကအကြမ်းမဖက်လှူရှားမှုတွေ view ဟာတွေအကြောင်းကိုအများကြီးလေ့လာဖို့ဒါကိုလက်ခံထားတာပ
ါ I just really studied a lot of non-violent actions and strategies for that was our yeah so yeah that's what I did the most but for my career of course it was devastating as a musician for my career it was pretty devastating because
ana thimi no pai chano twa ba ri pyaung le twa le so lo shin guitar thama tia au ni ne tot tot ko chi kai twa le lo pyo nai ma le chano lou twi pyet kon lo wa me project twi twa contract twa mya mya pyet kon le chano lo myo guitar phan di tu lu ngai ri a long le chano lu be phit kon ja wa le anu pinya shin ni twa tot tot li khat khe twa le lo pyo nai ma le tacha tu ri le a lo phit ja ma wa a ra chang le chano khu lo lu sha ni ya phit par le
redo that
So ခုနဆုစုပြောသွားတဲ့အထက်မှာဒီကိုယ့်ရဲ့မိသားစုဝင်နေတဲ့မှာလဲဒီလိုမျိုးဖမ်းခံရတဲ့တေတံနဲ့လဲအပြစ်ပေးခံဖို့ဟိုတရားစီရင်ခံရတာဆိုတာရှိတယ်ဆိုတော့အဲ့ဒီဟုတ်စာကိုပြောနိုင်တယ်လောက်နည်းနည်းထပ်ပြီးတော့ဟိုပြောပြလို့ရမလား
I'm not sure I can speak too much about details because of the safety
တို့လူတွေအတွက်ကျွန်တော်အများကြီးပြောလို့တော့မရပါဘူးပြောနိုင်တဲ့လောက်ကတော့တချို့ကထောင်ထဲမှာဖမ်းခံနေရတယ်တချို့ကပုန်းနေကြရတယ်တေတံနဲ့ပြစ်ပီးခံနိုင်တဲ့အခြေအနေကြုံရသူလည်းရှိပါတယ်ဒါလောက်ပဲကျွန်တော်ပြောနိုင်ပါတယ
် caught prison and some are facing potential death penalty ပါအဲ့ဒါလည်းပြောနိုင်တာခုရှင
် Okay so အဲ့တော့ကိုပိုင်ပေါ့နော်ဆွဆွဆွဆွလည်းပြောပါတယ်ဒီကိုပိုင်အမှုပညာဖန်တီးတဲ့လူငယ်တယောက်အတွက်ဒီအာနာသိန်းနေဆိုတဲ့ဟာရောဘယ်လိုမျိုးကိုက
interpret လုပ်ပါလဲရှင
် It's like yeah like I was saying it's mostly cutting creative like as an artist we want to be creative in any way like musicians like
စစ်တက်ကအနာသိမ့်လိုက်တဲ့အတွက်ဖန်တီးမှုတွေကိုကန့်သတ်ခါရလို့မြင်ပါတယ်အမှုပညာရှင်တွေအတွက်ကကိုပြောချင်တာကိုထုတ်ဖော်ပြောနိုင်ဖို့ရည်ကြီးပါတယ်ကိုဖန်တီးချင်တာကိုဘာမှမစုဖန်တီးနိုင်တင်ပါတယ်ကျွန်တော်တို့ရဲ့လွတ်လပ်ခွင့်ထုတ်ဖော်ပြောဆိုနိုင်ခွင့်တွေဖန်တီးနိုင်ခွင့်တွေကိုစစ်တက်ကကန့်သတ်လိုက်တဲ့အခါမှာကျွန်တော်နှစ်ပေါင်းများစွာကြိုးစားလာခဲ့တာတွေတဲတဲ့ရည်သွန်ဖြစ်သွားတယ်လို့ခံစားရပါတယ်အထူးသဖြင့်နိုင်ငံတကာနဲ့ချိတ်ဆက်လုပ်နေကြတဲ့သူမျိုးတွေအတွက်တော်တော်လေးခက်ခဲဖြစ်ရပါတယ်။စက်တဲ့ယူတွေအားလုံးဖြတ်လိုက်တော့နိုင်ငံခြားသွားပြီးတော့လိုရမယ့်အလုပ်တွေလည်းမလုပ်နိုင်ကြတော့ပါဘူး။ဘာမှလည်းလုပ်လို့မရ၊မျှော်လင့်ချက်မဲ့လို့ဖြစ်သွားပါတယ်။
Communication then it's also very hard for those that wanted to do tours in outside countries and things such as, you know, and not being able to travel so it's very handicapping and it feels kind of hopeless but yeah
ပြောချင်တာတော့ဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မဟုတ်လို့ဒီဆွဆွလိုမျိုးပေါ့နော်ဒီဂီတာကိုကိုယ်တိုင်ဖန်တီးနေတဲ့သူတွေအတွက်ကအလုံးနိုင်တဲ့ဒီ music ပဲဖြစ်ဖြစ်တခြားလုံးနိုင်တဲ့ဒီ create လုံးနိုင်တဲ့ဒီဖန်တီးနိုင်မှုဘိုင်းကိုတော်တော်လေးဒါအကန့်အသတ်ဖြစ်သွားတယ်လို့ပြောချင်တဲ့သဘောပေါ့
yeah limit ဖြစ်သွားဟုတ်ကဲ့
so ဒီအာဏာသိမ်းတဲ့အချိန်မှာလဲဆွဆွကဆွဆွပြောသူပဲပေါ့နော်ဒီလမ်းပေါ်ထွက်ပြီးတော့ကိုဟိုဆန္ဒပြတာတွေလည်းရှိတယ်ကိုရဲ့ဒီကိုတက်နိုင်တဲ့ဒီကိုကတော့ဂီတသမားဆိုတော့ဂီတဘိုင်းနဲ့ပတ်သက်ပြီးတော့ဒီလိုဖန်တီးတာမျိုးတွေနဲ့ကိုယ့်ရဲ့စန္ဒာကိုထုတ်ဖော်ရလေထုတ်ဖော်ရပေါ့လေဆိုတော့အဲ့လိုမျိုးကိုကဒီကိုယ့်ရဲ့အမှန်နဲ့မှားတယ်ပေါ့နော်တရားတယ်မတရားဘူးဆိုတာကိုပြဖို့အတွက်ကဂီတသမားတယောက်အနေနဲ့ရောဘလောက်အရေးကြီးတယ်လို့ရောခံယူထားလဲရှင
် like I'm half European ကွာ I'm half European ဆိုရင်ကျွန်တော် about culture နဲ့ educate လုပ်ဖြစ်တာပေါ့အဲ့လိုဆိုရင်ကျွန်တော် my other half ဆိုရင် democratic country မှာရောက်နေတယ် soagriculture masoyin what is a true freedom so I learned what was the
ကျွန်တော်ကဥရောပသွေးတစ်ဝက်ပါပါတယ်ဒါကြောင့်မလို့ရင်းချင်းမှုနှစ်ခုလုံးနဲ့အကျွမ်းဝင်ကြီးပြင်းခဲ့တာပါတစ်ဝက်ကဒီမိုကရေစီကိုပြည့်ဝခံစားရတဲ့နိုင်ငံမှာဖြစ်ပါတယ်ဒီမိုကရေစီရဲ့အနှစ်သာရကိုကျွန်တော်ခံစားသိရှိပါတယ်အားလုံးလွတ်လပ်မှုခံစားသင့်တယ်ဒန်းတူညီမျှတယ်စီစီလုံးလုံးရှိသင့်တယ်ဆိုတာတွေကိုကျွန်တော်နားလည်သဘောပေါက်ထားပါတယ်အနာမသိငင်ကမြန်မာနိုင်ငံကလည်းအဲ့ဒီလမ်းကိုဥတည်နေတယ်ဆိုတာတွေ့ရတော့ကျွန်တော်တော်တော်လေးဝမ်းသာခဲ့ရပါတယ်။ဒါပေမဲ့ဒါတွေအလုံးညာရင်းချင်းပျောက်ပြက်ကုန်တာတိတ်ကိုဝမ်းနေစရာကောင်းပါလေ။အဲ့ဒါကြောင့်မလို့ကျွန်တော်ဘာမှမလုပ်ဘဲဒီတိုင်းမနေနိုင်ပါဘူး။တခုခုမှားနေတယ်ဆိုရင်မှားနေပါတယ်လို့ထောက်ပြမယ်တောင်းရှိတယ်လို့ခံယူထားပါတ
ယ်။ I have to like I was always trying to educated to say to point fingers at what's wrong and so I guess and like what's right or wrong and I mean I'm not really a judge to that I'm just a music producer but like
ကျွန်တော်ကဂီတသမားဆိုတော့တခြားကိစ္စတွေအများကြီးမသိပါဘူးဒါပေမဲ့သူတို့လူခွင့်ရေးတွေချိုးဖောက်ကျူးလွန်နေတာကတော့မှားနေတယ်ဆိုတာကိုကျွန်တော်ပြောနိုင်ပါတယ
် so ဆိုကပြောခဲ့တယ်လို့ပဲပေါ့နော်ကံကောင်းတာတစ်ခုကတော့ဆွဆွကဒီပြည်သက်နိုင်ငံသားတယောက်လည်းဖြစ်နေတဲ့အခါကျတော့ဒီအာနာသိမ့်ပြီးတဲ့နောက်မှာမြန်မာနိုင်ငံထဲကနေပြီးတော့လွတ်လပ်ကိုဒီတခြားနိုင်ငံကိုထွက်သွားနိုင်တယ်ပေါ့လေဆိုတော့အခုလောလောဆယ်ကစပိန်နိုင်ငံမှာရောက်နေတယ်ဆိုတော့ဒီဆော့ဆော့ကလည်းအစောပိုင်းကပြောသလိုပဲဒီစပိန်နိုင်ငံမှာလည်းမြန်မာနိုင်ငံအတွက်ကိုဟိုဆန္ဒပြပွဲတစ်ခုလုပ်ထားတယ်ဆိုတော့နောက်ရှေ့ဆက်ပြီးတော့ဒီလိုမြန်မာနိုင်ငံအတွက်ပေါ့နော်ဘာတွေလုပ်ဖို့တခြားအစီအစဉ်တွေရှိလဲဘာတွေလုပ်ထားပါလဲရှင
်ကျွန်တော်အခုကဟိုရပြင်သစ်မီဒီယာနဲ့လုပ်ထားပြီဆိုအဲ့လိုပြင်သစ်တယ်လီဗီဇင်ရေဒီယိုစတေးရှင်းဆိုI did some of those quite early like February or March something like this then a cool ga ba season tan le la so yin and documentary yay tha le lo sa le
to so so February la March la lok khle ga pin tit yut tan thana ri radio tan hlwet thana ri ne myama nang ngan chang season ri lok khe ba le myama nang ngan ne patat de mat tan yut shin ko Italy media lo ngat khu ne August la ja yin lok phu shi ba le Spain ga thrain media tan hlwet lo ngat ri ne le myama nang ngan chang ko lu ri pu ti nai me kisa ri lok phu season ri shi ba le Gita a tha pi de media ri ma le tu nang ngan chang ti aw lok ni de မြန်မာနိုင်ငံကကောင်လေးတယောက်ရဲ့လှူရှားမှုဆိုတာမျိုးတွေပြောပြနေအောင်လို့လုပ်နေပါတယ်။
Journalist အပြင် one Burmese boy is trying to protest for his country for journal things like this because even if I'm the only one in the country like I want to
ဒီနိုင်ငံမှာကျွန်တော်တယောက်တည်းဖြစ်နေအောင်မှမြန်မာပြည်သူတွေအတွက်ကူညီလှုပ်ပေးခြင်းပါတယ်။မြန်မာနိုင်ငံကအကြောင်းတွေသိအောင်လို့ပြောမပြနိုင်တဲ့သူတွေကိုစားကျွန်တော်ကပြောပြပြီးတော့လူတွေပူသိသွားအောင်လို့လုပ်နိုင်ဖို့ကြိုးစားနေရပါတယ်။တစ်ချိန်တည်းမှာကျွန်တော်နေထိုင်ရေးအတွက်လုပ်နေရတယ်ဆိုတော့အဲ့ဒီနှစ်ခုလုံးအဆင်ပြေအောင်လုပ်နိုင်ဖို့တော့တော်တော်လေးကြိုးစားနေရပါတယ
်ဆိုတော့ကိုကအခုဒါမျိုးတွေလုပ်နေတယ်ဆိုတာတယောက်တည်းလုပ်နေတာပေါ့လေဆိုတော့ကိုတယောက်တည်းလုပ်နေတာကတော့ဒီမြန်မာနိုင်ငံတစ်ခုလုံးမှာဖြစ်နေတာအတွက်ကို
If it's enough to save one life, it's enough for me. Well, to be honest, like if it's a fundraiser that can send at least $10 to one of the ethnic fleeing groups, so that's enough for me. And of course,
Lutia Taku Kenang Suingu, Chinna Bari, Tapinia, Dinari, Luce Dolave, Yare Suing Legion Chinna Bari, the Chaturile, Achabi, Amyaji, Lelo Damu, Pisci Genava. You want to get a patadarigo, pull you at the Bopong Tiong Lu, Pioni Zijanava. Simba Tayamuri, Nyai Pilabu, and Sutamari.
It actually is right now. So, yeah, that's about it.
Now, some major Arab or not, Kurosu, Kuzo, Guadi, Barcelona, Mayani Biro, Golochene, the Nubina, Lodio, DJ Down in a Sabiro, Lone Night, Cheney, Machine, Damedi, Mamananga, Machine, the Chakolo, DJ, now the Chadi, Nubina, Cheney, Bono, Gita, the Mario, Suzuni, and Pabioja, Malaysia, Belu, Abija, Malaysia.
ရောအားပေးခြင်းအားလဲဆိုရင်
Creating is also very important. Don't let them cut off your creativity for sure. Keep living, basically. Yeah.
Minglavashi, who see to Ami, behind the ring, don't let a season go to support Chen Yabari.
COVID-19ကာကွယ်ကူတာမှုဘယ်အခြေအနေရောက်နေတယ်လဲစစ်ကောင်စီဖြေရှင်းနိုင်မလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျွန်မအင်ဂျင်နီယာကုညီတင်ဆက်ထားပါတယ်ရှင်ဘီရဲ့ရပ်ပိုင်းကဖေ့စ်ဘွတ်လူမှုကွန်ရက်ဆာမျက်နှာမှာရန်ကုန်မြို့ရေဝေးသုတ်သံမှာမိသူဂျိုဘိုရုပ်လောင်းတွေကိုတန်းစီထားတဲ့ တပ်ပုံနဲ့ဗီဒီယိုဖိုင်တချို့ပြန့်နှံ့ခဲ့ပါတယ်။တပ်ပုံနဲ့ဗီဒီယိုဖိုင်တွေမှာမြင်ရသမျှတချို့ရုပ်လောင်းတွေကိုအခေါင်းတွေထဲထည့်ထားကြပေမဲ့ရုပ်လောင်းတော်တော်များများကိုတော့စောင်းလိုဖျားလိုပလတ်စတစ်မိုးကစားလိုမျိုးပတ်ထားပြီးကြမ်းပြင်ပေါ်ကိုချမိသူဂျိုဘိုတန်းစီထားတဲ့အနေအထားမျိုးတွေပါ။ဒေသုံးသွားသူတွေရဲ့ရုပ်လောင်းတွေကိုမိသူဂျိုပေးနိုင်ဖို့ကူညီပေးနေကြတဲ့ပုဂ္ဂလိက များကြီးပုံများနေတော့အဲ့ဓာတွေဟာကိုဗစ် -19 ကြောင့်သေဆုံးတာမျိုးဖြစ်နိုင်တယ်ရုပ်လောင်းတွေများလွန်းတာကြောင့်အခေါင်းဝယ်ယူရခက်ခဲလာလို့အခေါင်းမပါဘဲစောင်ပတ်ဖျာပတ်ပြီးမိသူကြိုကြရတယ်ညဘက်ရောက်သည့်အထိအလောင်းအလုံးမိသူကြိုလို့မပြီးစည်းနိုင်တာကြောင့်ရုပ်လောင်းတွေကိုထားရစ်ခဲ့ရပြီးမိသူကြိုဆက်တာဝန်ရှိသူတွေကပဲညဘက်မိသူကြိုပေးကြရတယ်လို့ဆိုကြပါတယ်နောက်ရက်မှာတော့ရန်ကုန်မြို့တော်စီပင်သာရေးကော်မတီဟာရေဝေးမှာကြိုရတဲ့ရုပ်လောင်းတွေများပြားလွန်းတော့အခြားထိန်ပင်ကြီးစုနဲ့ကျူးချောင်တုတ်တန်တွေမှာပါမိသူကြိုနိုင်အောင်မြို့နယ်ခွဲခြားပေးတဲ့မေတ္တာရက်ခံချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်အဓိပ္ပာယ်ကတော့ဒါရီဟာအခုရက်ပိုင်းအတွင်းရန်ကုန်မှာကိုဗစ် -19 နဲ့သေဆုံးသူများပြားနေတယ်ဆိုတဲ့အထောက်အထားတွေပါပဲ
တကယ်တော့မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းဟာ2021ဇွန်လဆန်းမှအစပြုခဲ့ပြီးနေ့စဉ်ကူးစက်ခံရသူပြန်မျှရာဂဏန်းဝင်းကျင်ရှိခဲ့ပါတယ်အရင် NLD အစိုးရလက်ထက်တုန်းကတော့ကိုဗစ်တားဆီးကာကွယ်တိုက်ဖျက်ရေးကော်မတီဟာမြို့တိုင်းလူလူလောက်မှာ fever clinic တွေဖွင့်လှစ်ထားပြီးကိုအပူချိန်ရှိသူတွေနဲ့ကိုဗစ်ကူးစက်ခံတန်တရာရှိသူတွေကိုလက်ခံစစ်ဆေးပေးပါတယ်စစ်ဆေးချက်အရ virus ကူးစက်ခံရသူတွေကိုဆေးရုံနဲ့ကုသရေးစင်တာတွေကိုပို့တယ်လို့အတူနေမိသားစုဝင်တွေကိုနေအိမ် quarantine ဒါမှမဟုတ်အခြားဖွင့်လှစ်ထားတဲ့ quarantine စင်တာတွေပို့ပြီးစောင့်ကြည့်ဒါမှမဟုတ်ကုသမှုပေးပါတယ်ကုသမှုပေးရမှာလဲတာမန်အခြေအနေတာမန်ထက်စိုးရင်ရတဲ့အခြေအနေအထူးကျူဆိုင်စက်မှတ်ကုသရမယ့်အခြေအနေတွေအလိုက်ကြိုတင်ပြင်ဆင်ထားတဲ့ကုသရေးနေရာတွေကိုခွဲခြားဖို့တဲ့စနစ်ကျင့်သုံးခဲ့တာတွေ့နိုင်ပါတယ်လက်ရှိအခြေအနေအရင်တုန်းကလို fever clinic တွေဖွင့်လှစ်ထားတာမရှိလေတော့ပြည်သူတွေဟာဆေးရုံတွေသွားလို့လဲကြေမရှိလို့လက်မခံညင်းပယ်ခံရဘယ်သွားလို့ဘယ်မှာပြရမယ်ဆိုတဲ့အခြေအနေမသိဆိုတာမျိုးဖြစ်ပျက်ခဲ့ပါတယ
်ကူးစက်မှုတွေအတော်များလာတဲ့ဇူလိုင်ပထမအပတ်ကျမှစစ်ကောင်စီကျန်းမာရေးဌာနကနေကိုဗစ်သံသယလူနာတွေနဲ့ကူးစက်ခံရသူတွေက ကျမ်းမာရေးစောင့်ရှောက်မှုကိုဘယ်လိုခံယူရမလဲဆိုတဲ့အစီအစဉ်တစ်ခုထုတ်ပြန်လာပြီးဂျော်လ၁၂ရက်နေ့ကလှုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်းပြောဆိုခဲ့တာတွေ့ရပါတယ်။အဲ့ဒီအစီအစဉ်အရကိုဗစ်ကူးစက်ခံရသူတွေ၊တန်တရားရှိသူတွေ၊ထိတွေ့ခဲ့သူတွေဟာအရင်ဆုံးသက်ဆိုင်ရာမြို့နယ်ဒေသန္တရဆေးခန်းတွေကိုသွားပြရမယ်။အဲ့ဒီဆေးခန်းတွေကနေကိုဗစ်စစ်ဆေးနိုင်တဲ့နေရာတွေကိုပို့လို့စစ်ဆေးစေပြီးတကယ်လို့ကိုဗစ်ကူးစက်ခံရသူတွေဆိုရင်ပြည်သူဆေးရုံများသို့လူနာတက်ရောက်ကုသမှုခံယူနိုင်ရေးစီမံခန့်ခွဲမှုကော်မတီဆိုတာကိုအကြောင်းကြားပေးမယ်လို့ဆိုပါတယ်။အဲ့ဒီကော်မတီကမှသာလူနာကိုဘယ်ဆေးရုံဘယ်ကုသရေးစင်တာတွေစီသွားရမယ်လို့ဆုံးဖြတ်အကြောင်းပြန်ကြားပေးမှဖြစ်ပြီးအဲ့ဒီပြန်ကြားချက်ရမှစင်တာဓာတ်မှုဆေးရုံကလက်ခံကုသပေးမှဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းကုသရေးစင်တာတွေဆေးရုံတွေမှာလူတွေပြည့်နေတာမျိုးလည်းရှိတယ်လို့သတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။အဲ့လိုလူတွေကတော့အိမ်ဒီမှာပဲစီးကြခွဲနေရမှာပဲလို့သတင်းစာရှင်းလင်းပွဲမှာမေးခွန်းတွေဖြေတဲ့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးကပြောပါတယ်
။အဲ့ဒီသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်စော်မင်းထွန်းနဲ့ကျန်းမာရေးညွှန်မှုကကိုဗစ်လူနာလက္ခဏာနိုင်တဲ့အနေအထားတွေကိုရှင်းပြပါတယ်။သူတို့ရှင်းပြချက်အရကိုဗစ်ကုသနိုင်မှုရန်ကုန်ကဆေးရုံကြီးတချို့မှာဂဒင်းနည်းနည်းစီကုသရေးဌာနမင်းဓမ္မမှာဂဒင်း250ကုသရေးဌာနမယန်းကုန်းမှာဂဒင်း900ကုသရေးဌာနသူဝနာမှာဂရင်300ကုသရေးဌာနလှိုင်မှာဂရင်940တကုံစိတ်ကမ်းမှာ1920ကုသရေးဌာနဖောင်ကြီးမှာဂရင်400စုစုပေါင်းရန်ကုန်တိုင်းမှာ3900လောက်ပြင်ဆင်ထားပြီးအဲ့ဓာရီတဲကအများစုဟာတာမန်တက်တောင်တက်တာကုသရမယ်လူနာရီလောက်ထားဖို့ဆိုပြီးဖြေပါတယ်တကယ်တော့သူတို့အင်တာဗျူးဖြေတဲ့ဇူလိုင်12ရက်နေ့မှာကိုဗစ်ကူးစက်ခံရသူပေါင်း9014ဦးစုစုပေါင်းလက်ခံကူးသရမယ် active lunar ပေါင်း45240ရှိနေပြီးအများစုကရန်ကုန်မှာပါစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့အဲ့ဒီကိန်းဂဏန်းတွေကိုနှိုင်းယှဉ်ကြည့်လိုက်ရင်ပဲကူးစက်ခံရသူတွေကိုလက်ခံကူးသပေးနိုင်မဲ့ကတိနေရာအလွန်နည်းပါးနေတယ်လို့တိမ့်တဲ့ချီအရေးအတွက်ရှိနိုင်မဲ့သူတို့နဲ့ထိတွေ့ခဲ့သူတွေကိုခွဲခြားပြီး quarantine ဝင်စီမဲ့နေရာတွေရှိမနေတာကိုလည်းတွေ့မြင်ကြရမှာပါ။နောက်တစ်ချက်စမ်းစစ်ကြည့်ဖို့လိုတာကလက်ရှိ covid ကူးစက်သေဆုံးမှုအရေးအတွက်တွေဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကိန်းဂဏန်းတွေအတိုင်းပဲလားဆိုတာပါ။သူတို့ထုတ်ပြန်ခဲ့တဲ့ကိန်းဂဏန်းတွေကိုပြန်စစ်ဆေးကြည့်လိုက်ရင်အာဏာသိမ်းပြီးနောက်ပိုင်း virus ရှိမရှိနေ့စဉ်စစ်ဆေးခဲ့တဲ့စစ်ဆေးနေတဲ့အရေးအတွက်အတော်လေးနည်းနေတဲ့အတွက်အဲ့ဒီကနေတဆင့်ဖော်ပြတဲ့ကူးစက်ခံအရေးအတွက်သေဆုံးအရေးအတွက်ကလည်းနည်းပါးနေမှာဖြစ်ပါတယ်။လက်ရှိ virus ကူးစက်ခံရပြီးဘယ်ကိုမှသတင်းမပို့ပဲကိုနေအိမ်မှာပဲကိုနေပြီးကိုဘာသာကိုကုသနေသူတွေမြို့ရွာရက်ွက်တွေတဲ့အများကြီးရှိနေတာကလည်းစစ်ကောင်စီကထုတ်ပြန်တဲ့ကိန်းဂဏန်းတွေဟာတကယ်လက်တွေ့အခြေအနေကိုထင်ဟပ်မနေဘူးဆိုတာပြသနေတယ်လို့လည်းဖြစ်စေပါတယ
်။လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတစ်ခုလုံးကိုကြည့်လိုက်ရင်ကိုဗစ်ကူးစက်ခံရသူတွေနဲ့ထိတွေ့ခဲ့သူတွေဟာသူတို့ကိုကုသပေးမဲ့ခွဲခြားစောင့်ကြည့်ပေးမဲ့နေရာတွေကိုသွားစရာမရှိလို့နေအိမ်တွေမှာပဲကိုဘာသာကိုကုသရတာအဲ့ဒီမှာနားလေတက်ကြွတဲ့ဆရာဝန်တွေရဲ့ကုသမှုမရတာအောက်ဆီဂျင်လုံလုံလောက်လောက်မရတာအပါအဝင်အခြားအကြောင်းမျိုးမျိုးကြောင့်သေဆုံးနေကြရတာသေဆုံးသူအရေအတွက်များပြားနေတာတွေကိုနားလည်နိုင်မယ်ဖြစ်ပါတယ်။ဒါအပြင်လက်ရှိဗိုင်းရပ်စ်ကူးစက်ခံရသူနဲ့သေဆုံးသူအရေအတွက်ဟာစစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေထက်အများကြီးပိုများနေမယ်ဆိုတာကလည်းတန်တရားဖြစ်เสียမလိုပါဘူး။တကယ်တော့လက်ရှိကိုဗစ်ကပ္ပကတ်ရောဂါကိုရင်ဆိုင်ဖို့ရာသက်ဆိုင်ရာတိုင်းပြည်အာဏာပိုင်အဖွဲ့အစည်းတွေရဲ့နိုင်ငံသားတွေအပေါ်ကိုကကာကွယ်စောင့်ရှောက်ရမယ့်မိဘပြည်သူတွေအဖြစ်သဘောထားဖို့ကိုဗစ်ကိုရင်ဆိုင်ရမှာကောင်းမွန်တဲ့စီမံခန့်ခွဲမှုချမှတ်အကောင့်ထဲပေါ်နိုင်ဖို့ကိုဗစ်ကာကွယ်တိုက်ဖြတ်ရေးလုပ်ငန်းတွေပြည်သူတရက်လုံးပါဝင်လာအောင်စီရင်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်ဒါပေမဲ့အာဏာသိမ်းစစ်ကောင်စီမှာအဲ့လိုအနေအထားမျိုးမတွေ့မမြင်ရတာကြောင့်ကိုဗစ်တတရလှိုင်းပြဿနာအခုတည်းပိုပြီးဆိုးလာနိုင်ကြောင်းပါ
view american တဲ့မြန်မာဘာသာအစီအစဉ်တွေကို washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ကျွန်မအေးသနာကျော်ပါ။ဘေးအနေနဲ့ကင်းရှင်မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေ VOA Facebook စာမျက်နှာမှာလာပြီးရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြမပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့ VOA တိတ်ချစ်သောရရှင်တွေကိုမေတ္တာတိလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့လည်းဖြောပြပေးဦးမှာဖြစ်ပါတယ်။သောရရှင်တွေ VOA မြန်မာပိုင်း Facebook post တွေအောက်မှာမှတ်ချက်ရေးလာတဲ့ထဲကတချို့ကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကိုရွှေဆိုတဲ့သောရရှင်ကတော့မြမပြည်ကပေးစာများအစီအစဉ်ကိုနားဆင်ပြောရေးလာတာပါ။သူကအခုလိုအချိန်မှာအနေအတွက်အမည်မဖော်ပြဘဲနဲ့ပြောပြပေးတာကိုကျေးဇူးတင်ပါတယ်။မြမပြည်သူအများစုကတည်င်းမှောင်ချတာခံနေရပါတယ်။အာဏာယူတွေကြဆုံးကြပါစေတဲ့။တချို့တွေကနာမည်မဖော်ပြပါနဲ့စူပရစာတွေရေးလာလို့သူတို့နာမည်မဖော်ပြပေးတာကိုဒီသောရရှင်ဆိုလိုတာဖြစ်ပါတယ်ရှင်။ပြည်သူတောက်ခေါက်တန်ဆိုတဲ့သောရရှင်ကတော့အခုလိုပြည်သူတွေရဲ့အတန်ပြန်ကြားပေးလို့ VOA ကိုအထူးကျေးဇူးတင်ရှိပါတယ်တဲ့။တန်ရောစင်တိဆိုတဲ့သောရရှင်ကလည်းလိုက်မကောင်းဖြစ်ရေတည်င်းနှထောင်ရတာလဲပြက်တောင်းပြက်တောင်းဖြစ်နေတယ်တည်င်းမှန်ကိုထုတ်လွင်ပေးတာကျေးဇူးတင်မိပါတယ်နောက်လဲအားပေးနေဦးမှာပါဗျာတဲ့ဟုတ်ကဲ့ VOE ကလည်းအားပေးတဲ့သောရရှင်နဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်သူရအောင်ဆိုတဲ့သောရရှင်ကတော့ VOE ကိုနေ့တိုင်းနားဆင်နေပါတယ်တဲ့ဒီသောရရှင်ကကျွန်တော်ကနေ့တိုင်းမနေ့6နာရီကနေ9နာရီည9နာရီကနေ10နာရီအမြဲတမ်းနားထောင်ဖြစ်ပါလေကျွန်တော်စိတ်ထဲတစ်ခုပြောချင်တာက view အနေနဲ့နှစ်ဖက်ရှင်ပြီးတော့တင်ဆက်ပေးပါတဲ့ဥမာ PDF နဲ့စကားစာတိုက်ပွဲဖြစ်တယ်စကားစာဖက်ကဘလောက်ကြတယ် PDF ကပြောပြီးတော့တင်ဆက်နေမဲ့စာသူတို့ထိန်းချုပ်ထားတဲ့ MRTV နဲ့မြောက်ဝီ7နာရီတင်မှာပါတဲ့တင်နဲ့ရှင်ပြီးတော့တင်ဆက်ပေးစေချင်ပါတယ်မဆိုးရင်တိုက်အကြောင်းလို့ပေါ်တယ်တစ်ခုကိုရှင်ပြတော့တင်ထိချင်နေတဲ့ကျွန်တော်တို့လို့လူတွေအတွက်ပို့ပြီးတော့တင်ကတိကျပြီးတော့စိတ်ချရတာမလို့ပါတဲ့ VOE ကိုအင်တာနက်ဖြတ်တုံးကလည်းရေဒီယိုကိုအမြင်ဝဲပြီးတော့လွှင့်မဲ့အချိန်လေးတွေကိုစောင့်ပြီးတော့နားထောင်ခဲ့ရတာပါတဲ့အခုလိုတခြားမီဒီယာတွေ15မိနစ်လောက်မင်းနဲ့30လောက်ပဲလွှင့်တဲ့အချိန်မှာတနားရီတိတိသတင်းတွေအများကြီးလွှင့်ပေးနေလို့ကျေးဇူးအထူးတင်မိပါတယ်။ VOE ကိုအမြဲတမ်းလေးစားလျက်ပါတယ်။သူရအောင်ဆိုတဲ့သောရရှင်ရေးလာပါတယ်။ဟုတ်ကဲ့ပါအခုလိုနားဆင်အားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သတင်းနဲ့ပတ်သက်လို့အကြံပြုလာတဲ့အတွက်လည်းအထူးကျေးဇူးပါနော်။ဒီသောရရှင်ကိုသူရအောင်ကသတင်းတွေကိုဒီမနေ့6နာရီ9နာရီရော9နာရီနဲ့10နာရီရောအမြဲနားထောင်ဖြစ်ပါတယ်ဆိုလို့အခုအင်တာနက်လည်းပြန်ရနေပြီမလို့Facebook ကနေလဲပြန်ပြီးနားထောင်လို့ရပြီထင်ပါရဲ့เนาะဒါကြောင့်မလို့ကျွန်မပြောချင်တာက Facebook ကနေပြီးတော့ပြန်ပြီးနားထောင်နေဆိုရင်ကျွန်တော်တို့ရဲ့ Mandapai Radio အစီအစဉ်တွေကိုရုပ်မြင်သံကြားဖြစ်နေပါရုပ်ပါမြင်လို့ရအောင်ထုတ်လွှင့်ပေးနေပါတယ်ရှင်ဒီအစီအစဉ်တွေကို Facebook ကမဟုတ်ဘဲနဲ့ Satellite စလောင်းဂျိုရူကနေပြီးတော့လဲဖမ်းယူကြည့်ရှုနိုင်ပါတယ်เนาะကျွန်တော်တို့အဲ့ဒီအစီအစဉ်တွေနဲ့ပတ်သက်တဲ့ဖမ်းယူလို့ရရှိမယ်ဒီ Satellite အသေးစိတ်အချက်လက်နဲ့ပတ်သက်လို့ကျွန်တော်တို့view မြန်မာဝင် web ဆာမျက်နှာပေါ်မှာလည်းတင်ထားပါတယ်ရှင်။နောက်ပြီးတော့ကျမတို့ရဲ့ Facebook ဆာမျက်နှာပေါ်မှာလည်းတင်ထားပေးပါရနော်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်။ view ရဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေမှာတော့ထူးကျော်ဆိုတဲ့သတင်းရှင်က Hello ဒီနေ့ကအင်္ဂလိပ်စာအစီအစဉ်လေးသဘောကျလို့ပါတဲ့ဘယ်မှာလေ့လာလို့ရပါသလဲတဲ့ဟုတ်ကဲ့ပါဒီအစီအစဉ်လေးကိုမြစည်းမအတွက် VOA အစီအစဉ်မှာတင်ဆက်ပေးနေပါတယ်ဒါကြောင့်မလို့ Facebook ရဲ့မြစည်းမသတင်းစာမျက်နှာပေါ်မှာတွားပြီးတော့ကြည့်ရှုနိုင်ပါတယ်နော်ဒါမှမဟုတ်ရင်လည်းဒီ Facebook စာမျက်နှာပေါ်မှာသတင်းတွေကအင်္ဂလိပ်စာလို့ရိုက်ထည့်လိုက်ရင်အစီအစဉ်လေးတွေထွက်လာပါလိမ့်မယ်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နောက်ထပ်လူကြီးများဆိုတဲ့သောရရှင်ကတော့3ရဲ့အတန်နဲ့အယုတ်တွေကိုလုံးဝမကြားခြင်းမကြည့်ခြင်းလို့ MRTV တို့မြောက်ဝတီတို့ကိုလုံးဝမဖွင့်တာ VOE ကအဲ့ဒီ3ရဲ့အတန်နဲ့အယုတ်တွေကိုလုံးဝမပြပါနဲ့ကြက်တရေရုပ်လို့ပါတင်ဆက်သူအတန်နဲ့ပြောပြရင်ရပါပြီတဲ့ VOE ကိုအားပေးလှစ်ပါဆိုပြီးတော့တောင်းဆိုလာပါတယ်နောက်ထပ်သောရရှင်တယောက်ကတော့သူကကောင်းလေးဆိုတဲ့သောရရှင်မှာသူကသတင်းတွေကြီးရှုခြင်းလို့ပါအကောင့်မဝင်တတ်လို့ပါအဲ့ဒါဘလို့ထည့်လို့ရလဲမသိဘူးဆိုတော့ကျမတို့ VOA Internet စာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းခံရတဲ့နေရာမှာအီးမေးလ်လိပ်စာဆိုတဲ့အကွက်လေးကိုကွင်းပြီးတော့အဲ့ဒါဘလို့ရေးလို့ရမလဲဆိုတော့ကျမစီကိုလှမ်းပြီးတော့ Messenger ကနေမေးလာတာပါဟုတ်ကဲ့ပါတကယ်ဆိုရင်တော့အဲ့မှာအီးမေးလ်လိပ်စာလို့ရေးထားတဲ့အတွက်ကြောင့်မလို့အဲ့အကွက်မှာကိုယ်ပိုင်အီးမေးလ်လိပ်စာကိုထည့်ရတာဖြစ်ပါတယ်ဒီမှာဒီသောရရှင်ကသတင်းတွေကိုကြီးရှုခြင်းလို့ပါဆိုရင်တော့သတင်းကြီးုံမဲ့ဆိုရင်ကျမတို့ရဲ့ VOA မြန်မာ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရုပ်မြင်သံကြားသတင်းတွေကိုလည်းအဲ့ဒီမှာကြည့်ရှုလို့ရပါရင်တော့လွယ်လွယ်ကူကူပါပဲအခုလိုမျိုးဒီ email လိပ်စာထည့်ခိုင်းတဲ့ဟို အကြောင်းကတော့ကိုယ့်ရဲ့အီးမေးလ်ကိုနေ့စဉ်မနေ့ညသတင်းချင်းချုပ်ပို့ပေးတာဖြစ်ပါတယ်။ဒါကအီးမေးလ်သတင်းလွှာတောင်းဆိုရန်အတွက်ဖြစ်ပါတယ်။အကယ်၍အီးမေးလ်လိပ်စာမရှိဘူး၊ကိုယ့်မှာအီးမေးလ်အကောင့်မရှိဘူးဆိုရင်လည်းလွယ်လွယ်ကူကူ Facebook စာမျက်နှာမှာကြည့်ရှုလို့ရပါတယ်ရှင်။အီးမေးလ်သတင်းလွှာရယူတဲ့သောရရှင်နေအနေနဲ့ကတော့မနေ့ညကျမတို့ရဲ့သတင်းအချင်းချုပ်တွေသတင်းကောင်းစင်တွေကိုလွယ်လွယ်ကူကူတစုတစည်းနဲ့တင်နိုင်တာဖြစ်ပါတယ်။ View ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ချန်ပီယံနဲ့ကျေးရွာတွေရာကဖြစ်ပါတယ်ဆိုတဲ့သွားရှင်ချယ်ရီရဲ့စာကိုလည်းအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့လောလောဆယ်ရွှေလီမှာအလုပ်လုပ်နေတာပါမြန်မာနိုင်ငံကအဖြစ်အပျက်တွေမြင်ရတာအထူးစိတ်မကောင်းပါဘူးဆိုပြီးတော့အခုလိုရေးလာပါတယ
်မင်္ဂလာပါ VOE ကျမကချန်ပီယံမြောက်ပိုင်းကြောင်မဲမြို့နယ်ကကျေးရွာတရာမှနေတဲ့ရှမ်းတိုင်းသူလေးတယောက်ပါ VOE ကိုအမြဲနားထောင်ပြစ်ပါတယ်အခုကျမကတရုတ်ပြည်ရွှေလီမြို့မှာအလုပ်လုပ်နေတာပါမြန်မာနိုင်ငံမှာအခုဖြစ်ပျက်နေတဲ့အရာတွေအတွက်တကယ်ပဲစိတ်မကောင်းဖြစ်မိပါတယ်။တခြားနိုင်ငံတွေမှာရောက်နေကြတဲ့မြန်မာပြည်သူတွေလိုမျိုးကျမတို့ရောက်နေတဲ့နိုင်ငံကကျမတို့အတွက်ဘာအခွင့်အရေးမှမရှိပါဘူး။မြန်မာပြည်သူတွေနဲ့တထက်တည်းရှိနေတယ်ဆိုတာကိုလည်းမပြသနိုင်ခဲ့ပါဘူး။သူတို့အတွက်ဘာအကူအညီမှလည်းမပေးနိုင်ခဲ့ပါဘူး။အဲ့ဒီအတွက်တကယ်စိတ်မကောင်းဖြစ်ရပါတယ်။နှွေဦးတော်လန်ရေးမှကြာဆုံးခဲ့ရတဲ့အာဇာနီသူရဲကောင်းတွေအတွက်လည်းဂုဏ်ယူပါတယ်။ပြီးတော့မိသားစုတွေနဲ့လည်းထပ်တူဝမ်းနည်းရပါတယ်။အဲ့ဒါကြောင့် VOAC ရင်ဖွင့်စာရေးလိုက်ရတာပ
ါ VOA အစီအစဉ်ကိုအမြဲအားပေးနေပါတယ်ကျေးဇူးတင်ပါတယ်ဆိုတော့အခုလိုမျိုးပြပို့လာပါတယ်ဒီမှာမြန်မာနိုင်ငံကအဖြစ်အပျက်တွေဆိုလို့ဒီမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်ပြီးတော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိခိုက်ခံစားနေရတယ်ဆိုတာစာရီကနေဖော်ပြနေပါတယ်ရှင်ဒီမှာသောရရှင်ခေတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့သောရရှင်ရေးလာတာဝင်မျှပေးကြပါတယ
်ရက်ဆက်လိုက်ကြတာဗျာလှုပ်ရက်လိုက်ကြတာပြည်သူပြည်သားတွေအရန်ကိုတနာမကောင်းနေပါပြီခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လားကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လားခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူးအတဟိတာဆိုတာရှိနေသေး၍တိုင်းမီကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူ
းကျွန်တော် VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line တဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဝါဝါအိခိုင်ဆိုတဲ့သောရရှင်က RF interview ပြပောင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုသူတို့ကနေဘယ်လိုဖန်ယူကြည့်ရှုလို့ရပါမလဲတဲ့သူပြောခြင်းတဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်အောင်မျိုးဟင်းဆိုတဲ့သောရရှင်ကတော့ VOA နဲ့ RF တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom 6ကသူတို့ကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါတယ်ဟုတ်ပါတယ်ဒီသောရရှင်နေမေးထားတဲ့ကျမတို့ရဲ့ရုပ်သံ line အသစ်ကြောင့်နည်းနည်းပြောပြခြင်းပါတယ်နော်ကျမတို့ VOA American သံကနေပြမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံ line ကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူရုအတွက်သတင်းမှန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူရုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေတာပါဖန်ယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော် VOA website စာမျက်နှာပေါ်မှာဖော်ပြပေးမှာဖြစ်ပါတယ်။လူရုမိတ်ဆွေရုပ်သံတစ်ပတ်ခုနှစ်ရက်တနင်္လာနေ့24နာရီထုတ်လွှင့်ပေးတာဖြစ်ပြီးတော့ VOA နဲ့ RFE ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုစလောင်းကနေဖန်ယူလို့ရရှိလဲဆိုတဲ့မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျွန်တော်တို့ Utelsat 70B ကနေပြီးတော့ channel line အဖြစ်ဆိုရင်တော့တရားတက်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျိုရုစလောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်အလက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတွေ့ရှိရနိုင်ပါရဲ့နော
်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးကျင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။
Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့သောရရှင်နေကိုကျွန်မမေတ္တာတေးလက်ဆောင်မြန်မာတခြင်းလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ရှင်လေးဗျူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးဖြစ်ပါတယ်ဒီတခြင်းလေးကိုကျွန်မ YouTube မှာနားထောင်တော့ကျွတ်ကအမှတ်ချက်တစ်ခုမှာတော့မြန်မာနိုင်ငံသားတွေအားလုံးယုံကြည်ရာပန်းနိုင်အမြန်ဆုံးရောက်ရှိနိုင်ပါစေတဲ့ဆုတောင်းပေးထားတာပါ Guitar Guru မြန်မာဆိုတဲ့ဒီ YouTube အကောင့်မှာဆုတောင်းပေးထားတာဖြစ်ပါတယ်အားလုံးဒီသတင်းလေးကိုရင်းနှီးအပြည့်နားဆင်ခံစားနိုင်ပါစေနော်ရှောင်းနေမှုတွေများစွာနေဆက်နေတောင်းကမိတော့ကြမှာလောင်ပေလို့တန်တရားတွေများစွာကောင်းနေမှာပြင်းနေကြည်ရဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဒီလိုမြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္လာနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ဒီလိုမြန်မာပိုင်း Facebook စာမျက်နှာကနေပြောလဲထုတ်လွှင့်ချိန်နဲ့တပြန်နဲ့တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလိုကျမတို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာလည်းတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြောပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ Yeah! Jongjia to kudre Let go of the deja
မဤတနာကျော်ရဲ့မြမဘီမပေးစာများကိုနားဆင်ကြရတာပါသတင်းချက်ကတုတအလှည့်ရောက်လာပါပြီကဘာမှာလူကြီးဘလောက်များပြားတိုးပွားလာနေပါပြီလဲ ဘယ်နိုင်ငံကလူကြီးအများဆုံးဖြစ်ပြီးတော့မြန်မာနိုင်ငံရဲ့လူကြီးကရောဘယ်လောက်ထိရှိနေပြီလဲဆိုတာကိုသတင်းတွေတဲကတုတ္တအစီအစဉ်မှာမညင်ရုံတွင်ပြောပြထားပါတယ်
ကမ္ဘာပေါ်ကနိုင်ငံတွေရဲ့နေစဉ်ချင်းဆိုင်နေကြတဲ့စီးပွားရေးကစားလို့ကမ္ဘာဝပဝင်ကျန်အရေးကိစ္စတွေအပါအဝင်ပြောဆိုနေကြတဲ့သတင်းတွေထဲမှာကမ္ဘာလူဦးရေတိုးပွားမှုအခမ်းအကဏ္ဍကလည်းတစ်စိတ်တစ်ပိုင်းပါဝင်နေတာပါအခုဇွန်လ17ရက်နေ့ဟာဆိုရင်လည်းကမ္ဘာလူဦးရေနေ့ဖြစ်ပါတယ်ကမ္ဘာပေါ်ကလူဦးရေအရေးကိစ္စတွေနဲ့ပတ်သက်ပြီးလူတွေအသိပညာရရှိဖို့ရည်ရွယ်ပြီးတော့နှစ်စဉ်ဇွန်လ17ရက်နေ့ကိုကမ္ဘာလူဦးရေနေ့ဆိုပြီး1989ခုနှစ်မှာကုလသမဂ္ဂရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အုပ်ချုပ်မှုကောင်စီကသတ်မှတ်ပေးခဲ့တာဖြစ်ပါတယ်လူဦးရေတိုးပွားလာမှုနဲ့ဆက်နွယ်ပြီးအရေးကြီးတဲ့မိသားစုအစီအစဉ်ကြားမှတန်းတူမှုစီးရဲမွေးတည်မှုကိုဝင်ဆောင်မိခင်ကျမ်းမာရေးကစားလို့လူအခွင့်အရေးအစုံအရေးကိစ္စအလုံးအပေါ်အသိပညာရလာနိုင်မှုအတွေ့အဓိကထားဆောင်ရွက်လာကြပါတယ်။ကမ္ဘာလူဦးရေဟာ1900ခုနှစ်နောက်ပိုင်း20ရာစုအတွင်းမှာတရှိန်နိုးတိုးပွားလာခဲ့ပြီး1989ခုနှစ်ဇွန်လ17ရက်နေ့မှာတန်း9000အထိဖြစ်လာခဲ့တာကိုသူတေတီတွေကသတိပြုလာခဲ့တာကြောင့်အခုလိုဆောင်ရွက်ဖို့ကြိုးပမ်းလာခဲ့ကြတာလည်းဖြစ်ပါတယ်။အခုဆိုရင်နောက်ဆုံးရရှိတဲ့အချက်လက်တွေအရကမ္ဘာလူဦးရေဟာတန်း9800ကျော်လာနေပြီဖြစ်ပါတယ်။2000ခုနှစ်နောက်ပိုင်းကမ္ဘာနေရာဒေသတချို့တွေမှာမွေးဖွားမှုနှုန်းကျဆင်းလာပေမဲ့လူသားတွေရဲ့သက်တမ်းရှိလာမှုမွေးဖွားစဉ်ကလေးသေဆုံးမှုနှုန်းတွေကျဆင်းလာတာကြောင့်လာမယ့်2030ကျရင်ကမ္ဘာလူဦးရေဟာတန်း8000အထိရှိလာနိုင်တယ်လို့လေ့လာသူပညာရှင်တွေကခန့်မှန်းကြပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့လူဦးရေအများဆုံးနိုင်ငံတွေကတရုတ်၊အိန္ဒိယ၊အမေရိကန်ပြည်အောင်စု၊အင်ဒိုနီးရှား၊ပါကစ္စတန်နိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံကတန်း1400ကျော်၊အိန္ဒိယကတန်း1400နီးပါး၊အမေရိကန်ပြည်အောင်စုကတန်း330ကျော်၊အင်ဒိုနီးရှားကတန်း290ကျော်နဲ့ပါကစ္စတန်ကတန်း220ကျော်ရှိပါတယ်။အာဆီယံနိုင်ငံတွေမှာတော့အင်ဒိုနီးရှားကလူဦးရေအများဆုံးနိုင်ငံဖြစ်ပြီးဖိလစ်ပိုင်ကတန်း130ကျော်နဲ့ဒုတိယဗီယက်နမ်က68တန်းကျော်နဲ့တတိယထိုင်းက69တန်းကျော်နဲ့သတုထမြန်မာက54တန်းကျော်နဲ့ပြင်ဆင်မှနေရာတွေမှာရှိနေကြတာပါမြန်မာနိုင်ငံရဲ့လူဦးရေကကမ္ဘာအဆင့်29မှာရှိပါတယ်တိုးပွားမှုနှုန်းကနှစ်စဉ်3.6ခွန်ရာနှုန်းဝင်ကျင်ရှိပြီးအရင်နှစ်တွေကနဲ့စာရင်တော့ဒိုးတက်မှုနှုန်းနည်းနည်းချင်းကျဆင်းလာနေတယ်လို့စီးရင်စရာတွေမှာဖော်ပြပါဗျ။မြန်မာနိုင်ငံမှာတစ်နှစ်ကိုခလေးငယ်ပေါင်း2560ကျော်မွေးဖွားမှုရှိတာကြောင့်34စက္ကန့်တိုင်းမှာခလေးတစ်ယောက်မွေးဖွားနေတယ်လို့လည်းဖော်ပြထားပါဗျ။ကမ္ဘာမှာလူဦးရေအနည်းဆုံးနိုင်ငံတွေကတော့ Vatican City, Tokelau, Niue,Falkland Islands နဲ့ Montserrat နိုင်ငံတွေဖြစ်ပါတယ်။လူဦးရေအနည်းဆုံးဖြစ်တဲ့ Vatican City မှာဆိုရင်စုစုပေါင်းလူဦးရေက800ကျော်ပဲရှိတာပါရှင်
။ဒီနေ့ကနေညအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ။အခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်။မတ်တနိုင်ငံလုံးမှာကိုရက်တာအများပြည်သူယုံပိရဲ့သတ်မှတ်ပြီးမလို့အရင်အပြင်မထွက်ဖို့ကန့်သတ်ချက်ထုတ်ထားတာဒုတိယနေ့ရောက်လာပါပြီမြန်မာနိုင်ငံအတွင်းကိုဗစ် -19 တတိယလိုင်းဖြစ်ပေါ်နေတာလလလောက်ကြာလာတဲ့အထိအရှင်ရော့မသွားသေးပဲနေ့စဉ်ရောဂါပိုးကူးစက်သူတွေနဲ့သေဆုံးသူတွေလည်းတိုးမြင့်လာနေပါတယ်အယောင်ဒီတိုင်းပသိမ်မြို့မှာလုံလောက်တဲ့ဆေးကုသမှုမပေးနိုင်တာနဲ့အောက်ဆီဂျင်လုံလောက်စွာမရရှိတာတွေကြောင့်လွန်ခဲ့တဲ့24နာရီအတွင်းကိုဗစ်လူနာ24ဦးသေဆုံးခဲ့တယ်လို့ကုညီဆောင်ရွက်ပေးနေတဲ့ပရာဟိတအဖွဲ့တွေကပြောပါတယ်။ဆေးရနာတင်ခံထားရတဲ့မြန်မာနိုင်ငံမှာကိုဗစ် -19 တတိယလိုင်းဆိုးဝါးစွာဖြစ်ပေါ်နေတဲ့အတွက်ဆေးဝါးအကူအညီအရေးပေါ်လိုအပ်နေကြောင်းတနတ်ကင်ထားသူတွေတနတ်တေချထားပြီးဖျားသခင်ရဲ့အမည်နာမတော်အပြင်ဆေးကုသမှုတွေအများဆုံးလှုပ်ဆောင်ပေးကြပါလို့ကာဒီနယ်ချားလ်စ်ဘူကပြောပါတယ်ဒီနေ့ကနေညဗီအိုမြန်မာအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဗီအိုအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဗီအိုသောရဆီမန်နဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်တွေအပေါင်းကင်းဝေးနိုင်ကြပါစေလိုရာပန်းနိုင်ကိုအမြန်ဆုံးစုခုနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ကျွန်တော်ကတော့ဇုံဝင်လိုက်ပါခင်ဗျာ
Thank you.
This program